တရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့ကုန်သွယ်ရေးအခြေအနေတွေပြည်လဲစေရေးနောက်ဆုံးအဆုံးသတ်သဘောတူညီမှုညှိနှိုင်းမှုတွေလုပ်တဲ့အနေနဲ့နောက်လာတဲ့မှာတရုတ်သမ္မတရှီကျင်းပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ကိုဖိတ်ခေါ်ပြီးတော့ဆွေးနွေးမှုတွေလုပ်မဲ့သဘောသမ္မတထရမ့်ကမနေ့တုန်းကပဲပြောဆိုလိုက်တဲ့အကြောင်း Washington Post အပါအဝင်အမေရိကန်သတင်းဌာနတွေတော်များများမှရေးသားဖော်ပြနေပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေပြည်လဲစေရေးကြိုးပမ်းမှုတရအနေနဲ့တရုတ်ဒုဝန်ကြီးချုပ်လျူခီနဲ့ဒီသမ္မတဒေါ်နယ်ထရမ့်တို့အင်ဂျီရိုမော်မနေတုန်းကတွေ့ဆုံခဲ့ကြပါသေးတယ်။အမေရိကန်မှာညှိနှိုင်းမှုရောက်နေတဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်ကုန်ထိဆက်ညှိနှိုင်းကြမှာဖြစ်ပြီးတနင်္ဂနွေဒါမှမဟုတ်တင်းနာနေကြရင်တရုတ်နိုင်ငံကိုပြန်ရမယ်သဘောရှိပါတယ်။ညှိနှိုင်းမှုတွေကအဆင်ပြေတယ်။ဒါပေမဲ့လည်းဘာတွေဖြစ်လာမလဲဆိုတော့တော့စောင့်ကြည့်ရလိမ့်ဦးမယ်။သမ္မတရှီကျင်းပင်နဲ့မကြာခင်ကာလမှာတွေ့ဆုံမှုလည်းညှိနှိုင်းရတယ်လို့သမ္မတထရမ့်ကသတင်းလောက်တွေကိုအင်ဂျီရိုမှာမေတုံးကပြောခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်လာနေတာတစ်နှစ်နီးပါးရှိလာပါပြီ။ဒီကလာတော်တွင်နှစ်ဖက်နိုင်ငံကကုန်သွယ်ရေးဆိုင်ရာအရာရှိတွေအပြန်အလှန်ညှိနှိုင်းမှုတွေတရုတ်နဲ့အမေရိကန်မှာအပြန်အလှန်ကျင်းပနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာတော့မမြင်ရသေးပါဘူး။ထူးခြားတဲ့ပြည်လဲမှုတစ်ခုခုမရရင်အခုလာမယ့်မတ်လ၁ရက်နေ့မှာတရုတ်နိုင်ငံကသွင်းကုန်တွေရဲ့ဒေါ်လာဘီလီယံ200ဘိုးမှာဆရာကိုင်းတို့ခွန်ကောက်နေရကနေ25ကိုင်းတို့အထိတိုးမြင့်ပြီးတော့ကောက်ခံမယ်လို့သမ္မတထရမ့်ကကြေညာထားတာရှိပါတယ်။ဒါပေမဲ့လည်းဒီသတ်မှတ်ရက်ကိုနောက်ဆက်ပြီးတော့ရွှေ့ဆိုင်းနိုင်တယ်လို့လည်းသမ္မတထရမ့်ကမနေ့တုန်းကပြောပါတယ်။